အခုနှစ်ပိုင်းတွင်မှာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဖြစ်ပေါ်နေပြီးတော့နိုင်ငံရေးအလင်းမြန်ဆုံးနှုန်းနဲ့ဖွံ့ဖြိုးနေတဲ့စီးပွားရေးအတွက်နိုင်ငံသားယင်းနှိမ့်မြုံနယ်မှုတွေပို့ပြီးတော့လက်ခံပေးနေတဲ့တချိန်ကအထူးကျယ်မြန်မာနိုင်ငံနဲ့နေကတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ရှင်သန်ဖို့ရည်ရွယ်ချက်နဲ့ဂျပန်နိုင်ငံဟာမြန်မာနိုင်ငံနဲ့ယင်းနှိ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ င်ငံသားယင်းနှိမ့်မြုံနယ်မှုကအထူးအရေးကြီးတာလည်းဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကမြန်မာနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးတွေအတွက်အများပြည်သူနဲ့သက်ဆိုင်တဲ့လုပ်ငန်းတွေရောပုဂ္ဂလိကလုပ်ငန်းတွေမှာပါအကူအညီပေးသွားမယ်လို့လည်းကတိပြုသွားပါတယ်။အခြေခံအဆောက်အုံတည်ဆောက်ရေးအတွက်ငွေချင်းကားတာအပြင်ဂျပန်စီးပွားရေးလုပ်ငန်းတွေကိုအထောက်အကူဖြစ်စေမယ်။နိုင်ငံရဲ့တခြားအဓိကဖွံ့ဖြိုးမှုကိစ္စရပ်တွေမှာပါအကူအညီပေးမယ်လို့ပြောသွားခဲ့ပါတယ်ရှင်။